အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ပို့လန်းမြို့နယ်တခြားနေရာတွေကရုံးဝင်းစံကတ်ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ယာနဲ့ချီတဲ့ဖက်ဒရယ်လူမျိုးရေးတပ်ဖွဲ့ဝင်တွေလွှတ်ထားတဲ့အပေါ်အမေရိကန်အစိုးရရှေ့နေချုပ်ဦးလျံဘားကအင်္ဂါနေ့မှာအခိုင်အမာကာကွယ်ပြောဆိုခဲ့ပါတယ်။ပို့လန်းမြို့ကတရားရုံးမှာဖက်ဒရယ်လူမျိုးရေးတွေရဲ့လုပ်ရည်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုချက်တွေကိုအောက်လွှတ်တော်တရားရေးကော်မတီရှေ့အင်္ဂါနေ့ကြားနာပွဲတွင်ဦးလျံဘားကခြေပပြောဆိုသွားပါတယ်။
What unfolds nightly around the courthouse cannot reasonably be
called. ရယုံပဝင်ခြင်းမှာညစဉ်ဖြစ်ခဲ့တာတွေကိုဇနပြဝဲလို့လက်ခံခေါ်ဆိုဖို့မဖြစ်နိုင်ပါဘူး။အဲ့ဒါဟာအမေရိကန်ပြည်ထောင်စုအစိုးရအပေါ်တိုက်ခိုက်မှုပဲဖြစ်ပါတယ်လို့ရှေ့နေချုပ်ဝီလျံဘားကပြောပါတယ်။အတိုက်ခံဒီမိုကရက်တွေကတော့ဖက်ဒရယ်အစိုးရဟာငိမ့်ချမ်းတဲ့နီလန်းနဲ့ဇနပြသူတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်ဆိုပြီးစွပ်စွဲထားပါတယ်။ပိုလန်မြို့မှာလှုပ်ဆောင်တာတွေဟာနိုဝင်ဘာသမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ပြန်အနိုင်ရအောင်ပံပိုးလှုပ်ဆောင်နေတာလို့လည်းဆွဆွဲကြပါတယ်။အင်္ဂါနေ့ကကြားနာပွဲဟာဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်တရားရေးကော်မတီမှာဝီလျံဘားအနေနဲ့ရှေ့နေချုပ်အဖြစ်ပထမဆုံးအကြိမ်ဖြည့်ဆို့တုံ့ပြန်တာဖြစ်ပါတယ်။ဇနပြပွဲတွေကိုနှိမ်နင်းဖို့ဖက်ဒရယ်လူမျိုးရေးတွေကိုလွှတ်တဲ့အပေါ်မကြေမနက်ဖြစ်နေတဲ့ဒီမိုကရက်အမတ်တွေက9နာရီကျော်ကြာတဲ့အဲ့ဒီကြားနာပွဲတွင်အပြင်းထန်မေးခွန်းထုတ်ပြောဆိုခဲ့ကြပါတယ်။ပြည်နယ်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကန့်ကွက်တဲ့ကြားကဖက်ဒရယ်လူမျိုးရေးတွေလွှတ်ပြီးတော့နိုင်ငံတော်မှာကြောက်ရွံ့ထိတ်လန့်စိတ်ပေါ်လာအောင်လုပ်နေတယ်လို့ဒီအရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျရိုးနက်လာကမစ္စတာဘောကိုဝေဖန်ပြောဆိုခဲ့ပါတယ်